မြန်မာရေကနှစ်သက်ကူတကြံအချိန်မှာနိုင်ငံတကာရောက်မြန်မာနိုင်ငံဘွားတိုင်းသားလူမျိုးစုံကလည်းမြန်မာနိုင်ငံအတွက်ရန်မုံငွေပွဲတွေနဲ့အတူတကြံပွဲတော်ကိုလည်းကျင်းပနေကြပါတယ်။စနေနေ့ကနယ်သာလန်နိုင်ငံမျိုးတော်အမ်စတာဒန်ကတော်လန်တကြံအမည်နဲ့ပွဲမှာတော့တကြံအကအလှတွေဖျော်ဖြေပြီးရိုးရအစားအသောက်တွေရောင်းချတာရန်မုံငွေရှာခဲ့ကြပါတယ်။အဲဒီပွဲမှာဂျာကာလာမြို့သားညီရဲအစိုးရဝန်ကြီးတူဖြစ်တဲ့ဒေါက်တာဝင်းမြတ်ကြီးလည်းတက်ရောက်ခဲ့ပြီးလူလူတွစ်ဆုံပွဲလုပ်ခဲ့တယ်လို့ပြည်သူကိုကူညီကြတဲ့အဝေးရောက်မြန်မာတိုင်ဝမ်ကိုအားရကျေနပ်ကြောင်းပြောခဲ့တယ်လို့စီရင်သူတွေကဗီဒီယိုကိုပြောပါတယ်။မြန်မာနိုင်ငံပြည်တွင်းမှာတော့တကြံအကျိုးနေ့တုန်းကရန်ကုန်မန်းလေးလိုအရင်ကချစ်ချစ်တို့စီကားလေးရှိတဲ့မြို့ကြီးတွေမှာရေကစားသူတွေမရှိသလောက်နေပါနေကြအောင်မြို့ကန်တွေကဆိုရှယ်မီဒီယာတွေမှာရှင်းသားကြပါတယ်။နိုင်ငံအနှံ့ပြားမှာတိုက်ပွဲတွေဖြစ်ပွားနေပြီးပြီးခဲ့တဲ့သတင်းပတ်ကတည်းကနေပြည်တော်နယ်မြေမှာထန်ချိန်ထက်မတဲ့ drone တွေနဲ့တိုက်ခတ်ခံနေရချိန်မှာတကြံပွဲတော်ကိုစစ်ကောင်စီဘက်ကတော့စစ်စီကားဖြစ်အောင်ကြိုးစားနေတာပါ။တောင်ကိုရီးယားနိုင်ငံကဖျော်ဖြေတင်ဆက်သူတွေကိုလည်းဖိတ်ကြားတာမျိုးကိုလုပ်ခဲ့ကြအောင်စစ်ကောင်စီထိန်းချုပ်ထားတဲ့နိုင်ငံပိုင်မီဒီယာတွေမှာဖော်ပြကြပါတယ်။ဒီပြိုင်တည်းမှာပဲဒေသတွင်းနိုင်ငံတွေမှာတော့ကမ္ဘာရင်ကျေးမှုအမွေနဲ့စီးရင်အဖြစ်မှနဲ့ဒီဇင်ဘာလကသတ်မှတ်ခံခဲ့ရတဲ့ထိုင်းနိုင်ငံရဲ့ Song Krang ရေကစားပွဲတော်အပါအဝင်တရုတ်ယူနန်ပြည်နယ်နဲ့လာအိုကမ္ဘောဒီးယားနိုင်ငံတွေမှာရိုးရာနှစ်သက်ကူရေစကားပွဲတော်တွေကိုစီစီကားကားကျင်းပနေကြပါတယ်ခင်ဗျာ။